ဒီကနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဇာတ်ကြောင်းစဉ်ငင်းချိုင်းညီလာကနှစ်ဆက်တရာစုပင်လုံးစရုပ်ကအစီအွေကျင်းပရေးနဲ့ပတ်သက်ပြီးသုံးရကြာဆွေးနွေးခဲ့တဲ့အစိုးရနဲ့ အစိုးရနဲ့NCA အပြည့်အစုံလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရနဲ့NCA အပြည့်အစုံလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ရီဟာဒီလ23ရက်နေ့ကနေစတင်ပြီးရန်ကုန်မြို့မှာဆွေးနွေးခဲ့ကြရမှာ။ဒီကနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ပြည်ထောင်စုငင်းချို
ဒီနေ့ဆွေးနွေးပွဲမှာတော့အောက်ဂုလာဒုတိယပတ်လောက်မှာပြည်သူညီညာရေးညီလာခံ၂၀ရာစုပြည့်တော့လုံနိုင်ဖို့ဥပဒေဆွေးနွေးတယ်။အဲဆွေးနွေးတက်ထဲမှာတော့ဒီစာချုပ်မှာပါမယ်အစိတ်ပိုင်းတုံးမှုလို့လည်းကြည်ကြည်လည်လည်ဆွေးနွေးတယ်။ဒါပေမဲ့ဒီထဲမှာသဘောတူညီရဲ့အချက်တွေရှိတယ်လို့ဆက်ပြီးဆွေးနွေးရမယ်အချက်တွေလည်းရှိတယ်။အဲကြောင့်မလို့ဇူလိုင်လ၂ရက်၃ရက်၄ရက်မှာဒီရောင်းမအန
21 ရာစုပင်လုံးသရုတ်ကအစည်းအဝေးကျင်းပရေးအတွက်အရှင်ပိုရလာကြောင်းထည့်သွင်းပြောကြားပါတယ်။လာမယ့်ညီလာခံမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း3မှာ NCA အကောင့်ထဲဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲဖော်မှုနဲ့အခြေခံမှုသဘောတူညီချက်စရတွေပါဝင်တာဖြစ်ပါတယ်။ဒီအချက်တွေထဲမှာအဓိကဆက်လက်ဆွေးနွေးဖို့ကျန်တဲ့အချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒေါက်တာဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီဆက်ဆွေးနွေးရမယ့်အချက်တွေထဲမှာတော့ကျွန်တော်တို့လုံခြုံရေးဆိုင်ရာကနေပေါင်းစည်းခြင်းဆိုတဲ့ကိစ္စရပ်နေပြီပေါ့နော်။အဲ့တော့ဒီကံကျင်းဆက်နေနေရတာကျွန်တော်တို့နိုင်ငံရေးသတင်းကြီးရရလာတဲ့ရလက်ပြင်းဒီဒီနေလုံခြုံရေးဆိုင်ရာကျန်တဲ့ပေါ်စီကိစ္စတွေကိုမဖြစ်နိုင်ဘူးခင်ဗျာ။အဲ့ဒီအခြေခံမျိုးတွေတော့ပြန်ပြီးတော့ပြန်လို့ရ။အဲ့တော့ဒီကျွန်တော်တို့ဒီမခတ်ချုပ်ကြရတရားတော့ဒီမူပေါင်းထဲမှာကျွန်တော်ဆက်တဲ့ထုတ်ဆိုရမယ့်အချက်လက်တွေပေါ့။အဲ့ဒီအချက်တွေမှာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်ပြီးတော့ဆွေးနွေးကြအောင်
အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုစလဲရီဆွေးနွေးပြီးနောက်ဆုံးရလာတဲ့အချက်တွေကိုတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံမစတင်ပြီးကျင်းပမဲ့ JICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူတွဲကော်မတီတို့ကိုတင်ပြပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ဒီကနေ့နှစ်ဖက်ဆွေးနွေးတဲ့အချက်တွေကိုဆွေးနွေးပွဲအပြီးမှာတော့ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူတွဲကော်မတီနိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေကိုဖိတ်ကြားပြီးပြန်လည်တင်ပြရှင်းလင်းခဲ့ကြပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။